မြန်မာနိုင်ငံအရေးကိစ္စဟာမလွယ်ကူပေမဲ့အရေးကြီးတယ်လို့ဝန်ကြီးချုပ်ဟွန်ဆိုင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နှိုးလင်းဟေစာကိုပြောကြားခဲ့ပါတယ်။အာဆီယံဥက္ကဋ္ဌအနေနဲ့ကမ္ဘောဒီးယားနိုင်ငံကဆောင်ရွက်ရမယ့်အခမ်းအနားကိုဆက်ပြီးဆောင်ရွက်ဖို့တန်တိတ်ထန်ချထားတယ်လို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာရှင်းပါနေတဲ့ကမ္ဘာစီးပွားရေးနီလာခံဘေးဘက်မှာတွေ့ဆုံချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကပြောခဲ့တဲ့အကြောင်းကိုတော့ကမ္ဘောဒီးယားကိုယ်စားလှယ်အဖွဲ့ဝန်ကြီးရဲ့အပြောကိုကိုးကားပြီးဖနွန်ဘန်ပို့စ်သတင်းစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခရဲ့အဆုံးသတ်စီမဲ့ရေးရှိအဖြေချဖို့ပဋိပက္ခမှာပါဝင်နေသူတွေအားလုံးနဲ့ဆွေးနွေးမှုတွေပေါ်ပေါက်လာစေဖို့နဲ့လိုအပ်နေသူတွေစီကိုလူသားချင်းစာနာနဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်ကမ္ဘောဒီးယားနိုင်ငံကခိုင်မာတဲ့အခိုင်အမာဆောင်ရွက်သွားမယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ပြောခဲ့တယ်လို့လည်းသတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာအရသာတွေပေါ်အကြမ်းဖက်မှုကျော်သွားအောင်လုပ်နိုင်တဲ့နည်းလမ်းတွေချဖို့အရေးကြီးတယ်ဆိုတာကိုကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းပြောခဲ့တယ်လို့ရေးသားထားပါတယ်။ဒါအပြင်သူ့ကိုမြန်မာနိုင်ငံလာဖို့စစ်ကောင်စီကဖိတ်ကြားထားတယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောကြောင်းဖနော်ဘန်ပို့သတင်းကပြောပါတယ်ထိုင်းနိုင်ငံမှာအထူးကိုယ်စားလှယ်နိုလင်းဟေစာနဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းတို့တွေ့ဆုံစဉ်ပြောကြားခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအစီအစဉ်မြန်မာပိုင်းကိုပြောပါတယ်
ဒီလိုအစီအစဉ်တော့ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးနဲ့ဆိုင်းမှလည်းတွေ့ကြတာရှိတယ်။အဲဒီကတည်းကကျွန်တော်တို့အစိုးရနဲ့ကပြောပြသဖြစ်တယ်။သူ့ကိုပြည်ဝင်ပါနဲ့ဟောနော်ပြည်ဝင်ပါပြီးပြီးပါပြည်ဝင်ပါပြီးပြီးရင်ကျွန်တော်တို့ကဆက်လက်ပြီးတော့ဒါဝင်ခွင့်တောင်းရင်ဆိုရင်ကျွန်တော်တို့ကဒီကုလသမဂ္ဂအနေနဲ့ဒါကုလသမဂ္ဂရုံးကနေပြည်ဝင်ပါပြီးပြည်ဝင်ပါပြီးပြီးရင်ကျွန်တော်တို့အနေနဲ့ဝင်ခွင့်နဲ့ပတ်သက်ပြီးတော့ဒါဟာဟိုပေါင်းရနိုင်တဲ့အခြေအားရှိရလို့ပြောပြဖြစ်ပါတယ်။အခုအနေနဲ့ကသာပြေဝင်ပါဥဒင်းရှိပြီးပါဦးဗျာ
နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေစာဟာမြန်မာနိုင်ငံကိုတွားဖို့အစီအစဉ်ရှိပေမဲ့မတွားခင်မှာကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့အမြင်ကိုသိလို့ရတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ကပြောခဲ့ကြောင်းကမ္ဘောဒီးယားကိုယ်စားလှယ်အဖွဲ့ဝန်ကြီးရဲ့အပြောကိုသတင်းစာကကိုးကားဖော်ပြပါရရှင်